ယေရှုကိုလဝါကတိုင်မှာရိုက်ထားကြခြင်းအကြောင်းကိုကျွန်တော်ဝင်ငှားသွားမှာဖြစ်ပါတယ်။မာကုအခန်း15အခန်းငယ်2ကနေ32အထိကိုဖတ်ကြပါစို့။မာကုအခန်း15အငယ်21ကနေ32အာလီဇင်တို့နှင့်ရုဖူဤအပရှီမုန်အမည်ရှိသောကုယင်နေပြည်သားတယောက်သည်တောရွာမှလာ၍လမ်း၌သွားသည်ကိုသူတို့သည်တွေ့လျင်အနိုင်ပြု၍လဝါကတိုင်တော်ကိုထမ်းစေကြ၏။ဦးကောင်းခွန်အယက်ဟုဆိုလိုသောဂေါ်လဂေါသအယက်တို့ကိုတော်ကိုဆောင်သွားပြီးမှမူရန်နှင့်ရောသောစပြည့်ရီကိုကိုတော်အားတောက်ဆိုင်သောငါပေးလျင်မခံဘဲနေတော်မူ၏။လဝါကတိုင်မှရိုက်ထားပြီးလျှင်အဝတ်တော်ကိုစည်ရံထံချ၍အသီးအသီးတို့အားဝေဖန်ကြ၏ကိုတော်ကိုလက်ဝါးကားတိုင်းမှရိုက်ကြသောအချိန်ကနနက်တစ်ချက်တည်းအချိန်ဖြစ်သည်အပြစ်ဖော်ပြသောကမင်းလိပ်စာချက်ဟုမူကားယုဒရှင်ဘရင်ဟုရေးထားသည်ကိုတော်နှင့်တကွဓမြနှစ်ယောက်တို့ကိုလက်ရော်ဘက်၌တယောက်လက်ဝဲတော်ဘက်၌တယောက်လက်ဝါးကတိုင်းမှရိုက်ထားကြ၏ထို့သောမတရားသောသူတို့နှင့်ရေတွက်ဝင်ခြင်းတို့ရောက်သည်ဟုဆိုသောကျမ်းစာချက်သည်ပြည့်စုံခြင်းသို့ရောက်သည်လမ်းမှသွာလာသောသူတို့ကလည်းဟဲ့ဗိမာန်တော်ကိုဖြိုဖျက်၍သုံးရက်အတွင်းတွင်တိဆောက်ပြန်သောသူကိုကဲတင်လော့လဝါကားတိုင်းမှဆင်းလော့ဟုမိမိတို့ခေါင်းကိုညှိ၍ကဲ့ရဲ့သောစကားနှင့်ပြောဆိုကြ၏ထိုနည်းတူယစ်ပရောဟိတ်အကြီးကျမ်းပြုစရာတို့ကဤသူသည်သူတစ်ပါးကိုကဲတင်တတ်၏ကိုမကဲတင်နိုင်ပါရကားငါတို့မြင်၍ယုံကြည်စေခြင်းဟာဤသီလရှင်ဘရင်တည်းဟူသောခရစ်တော်သည်လဝါကတိုင်မှယခုဆင်းပါလေစီဟုအချင်းချင်းပြည့်ရဲ့ပြု၍ပြောဆိုကြ၏ကိုတော်နှင့်တကွလဝါကတိုင်မှရိုက်ထားသောသူတို့သည်လည်းကဲ့ရဲ့ပြစ်တင်ကြ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့မာကုအခန်း15အခန်းငယ်21ကနေ32ကြားမှာကိုခန္ဓာပိုင်းဆိုင်ရာမှာယေရှုခံခဲ့ရတဲ့နာကျင်မှုဝေဒနာကိုအထူးဖော်ပြထားခြင်းမရှိဘူးအများဆုံးဖော်ပြထားတဲ့အချက်ကတော့ယေရှုကိုလောင်ပြောင်ကဲ့ရဲ့ကြတဲ့အကြောင်းပဲဖြစ်ပါတယ်ယေရှုဟာအမျိုးမျိုးသောလောင်ပြောင်ကဲ့ရဲ့ခြင်းနဲ့လဝါကတိုင်မှာကြိမ်ခြင်းကိုခံရပြီးတော့အသေးသက်ခြင်းကိုခံရပါတယ်အဲ့ဒါဟာမတော်တဆမှုကြောင့်မဟုတ်ဘူးတမာကျမ်းစာပြည့်စုံခြင်းအပြစ်ရှိသောလူတို့အတွက်ဘုရားသခင်ကယ်တင်တော်မူခြင်းအမှုကိုပြည့်စုံစေတော်မူခြင်းဖြစ်ပါတယ်။ယောဟန်အခန်း16အခန်းငယ်18မှာကိုတော်သည်မိမိလဝါကတိုင်ကိုထမ်းလျက်ဦးကောင်းခွန်အယက်ဟူ၍တွင်သောအယက်တို့ထွက်တော်မူ၏လို့တွေ့ရပါတယ်။ယေရှုဟာမိမိရဲ့လဝါကားတိုင်ကိုထမ်းရင်းနဲ့လမ်းလျှောက်တာနှီးနီလို့လာတော့မသိဘူး။မာကုအခန်း15အခန်းငယ်21မှာတောရွာကနေလာတဲ့ရှီမုန်လို့ခေါ်တဲ့သူကိုစစ်သူရဲများကအတင်းခေါ်ပြီးတော့ယေရှုရဲ့လက်ဝါးကားတိုင်ကိုထမ်းစေခဲ့ကြပါတယ်။အခန်းငယ်22ကနေ23မှာဦးကောင်းခွန်အယက်လို့ခေါ်တဲ့ဂေါ်လဂေါသအယက်ဂါရဏီလို့လည်းခေါ်တဲ့အယက်ကိုရောက်လာကြတဲ့အခါမှာမူရန်နဲ့ရောတဲ့စပည့်ရီကိုယေရှုကပေးခဲ့ကြပါတယ်။မဿဲအခန်း28အခန်းငယ်34မှာစေခါနဲ့ရောသောပုံကြီးလို့ပြောထားပါတယ်။ယေရှုကအဲ့ဒီစေခါနဲ့ရောတဲ့ပုံရည်ကိုမိစန်းတော်မူ၍မတောက်ခြင်းပဲနေလေ၏လို့တွေ့ရပါတယ်အဲ့ဒီစေခါနဲ့ရောတဲ့ပုံရည်ဟာနာကျင်ခြင်းဝေဒနာကိုတတ်တာစေတဲ့မိုးရစေးတစ်မျိုးဖြစ်ပါတယ်တောက်တန်ချမ်းအခန်း31အခန်းငယ်6ကိုအခြေခံပြီးယုဒလူတို့ကဝေဒနာခံရတဲ့သူတွေကိုတတ်တာစေဖို့ဆိုပြီးတော့စပြည့်ရည်ကိုတိုက်လက်ရှိတဲ့အကြောင်းသမိုင်းပညာရှင်များကပြောဆိုပါတယ်ယေရှုကိုစေခါနဲ့ရောတဲ့ပုံရည်ကိုပေးခြင်းဟာစာလံ69အခန်းငယ်21ပြည့်စုံခြင်းဖြစ်ပါတယ်။အဲ့ဒီစာလံကျမ်းမှာအခုလိုဖော်ပြထားပါတယ်။အကျွန်ုပ်စားစရာဖို့စေခါကိုကြွေးကြပါ၏။ရေငတ်သောအခါပုံရည်ကိုတိုက်ကြပါ၏လို့တွေ့ရပါတယ်။ယေရှုကသူခံရမယ့်ဝေဒနာကနေတတ်တာစေဖို့သူတို့ပေးကမ်းခဲ့တဲ့စေကုံမတောက်ခဲ့ဘူး။သူတောက်ရမယ့်ခမဲတော်ဖခင်ရဲ့အမျက်တော်ကိုအပြစ်အဝခံယူဖို့ရွေးချယ်တော်မူခဲ့ပါတယ်။မာကုအခန်း15အခန်းငယ်24မှာယေရှုကိုလဝါကတိုင်မှာရိုက်ထားပြီးလျှင်အဝတ်တော်ကိုစည်ရည်တံချ၍အသီးအသီးတို့အားဝေဖန်ကြ၏လို့တွေ့ရပါတယ်။ယေရှုခံရတဲ့ကိုယ်ခန္ဓာပိုင်းဆိုင်ရာနာကျင်မှုကိုတော့ဖော်ပြထားခြင်းမရှိဘူး။လဝါကတိုင်မှာရိုက်ထားကြ၏လို့ပဲဖော်ပြထားပါတယ်။မဿဲ၊လုကာနဲ့ယောဟန်ကျမ်းတွေမှာလဲ ละวากะไรมาย้ายท่าจ่าอีลูกเบ้พบยาท่าบาร์เร่กูขานาบ้านสัญญามาเยซูขันยาเร่นาจิมูเวรนากูตั้มมาจันซามาอเลอเนอัตูอายุปิวบรอพบยาท่าจันมิชิบูบาปิลูเล่ซูยินกูขานาบ้านสัญญามาเยซูขันแกยาเร่นาจิมูเวรนาฮาเปลี่ยนเบ้เกินดามะหอบูเยซูเนี่ยอะตูละวากะไรมาลูซู2หยกตูก็เลยย้ายท่าเลยสรเราจะตุ้ยได้บาร์เอไอ้ลูซู2หยกตูก็เลยเยซูโหลเวกูขันธาบ้านสัญญามานาจิมุเวรณากูขันษาแก่จักบาร์กบะตะไม้มาเลยเวละวากะไรมาย้ายท่าได้ตูริมาสรชื่อได้อาจารย์เราตุ้ยได้บาร์อเล็กซานเดอร์เดอะเกรทลูขอเรบะเย็นมิ้นจีก็ตูกูมาทอดปั่นจินเนี่ยตายาမြို့သူမြို့သားတွေကိုအစုလိုက်အပြုံလိုက်တတ်ဖြတ်ပြီးတော့လူပေါင်း2000လို့ကိုလက်ဝါကတိုင်မှာရိုက်တတ်ခဲ့ပါတယ်ပထမရာစုနှစ်မှာလဲအလက်ဇန်ဒါဂျင်းနက်ဆိုသူကဖာရီရှဲ800တို့ကိုသူတို့ရဲ့မိမတားသမီးများရဲ့ရှေ့မှာလက်ဝါကတိုင်မှာရိုက်တတ်ခဲ့ပါတယ်သူတို့တွေအားလုံးဟာယေရှုလိုပဲခန္ဓာပိုင်းဆိုင်ရာမှာနာကျင်မှုဝေဒနာကိုခံခဲ့ကြပါတယ်သို့တော့လဝကားတိုင်းမှာရိုက်ထားခြင်းကိုခံရတဲ့သူတို့ရဲ့အကြောင်းရင်းနဲ့ယေရှုလဝကားတိုင်းမှာရိုက်ထားခြင်းခံရတဲ့အကြောင်းရင်းကတော့မတူဘူးယေရှုဟာအပြစ်ရှိသောသူတို့အတွက်လဝကားတိုင်းမှာရိုက်ထားခြင်းကိုခံခဲ့ရတာဖြစ်ပါတယ်လဝကားတိုင်းမှာရိုက်ထားခြင်းကိုခံရတာဟာမင်္ဂလာမဟုတ်ဘူးအမင်္ဂလာဖြစ်တဲ့အကြောင်းတရားဟောရာကျမ်းအခန်း21အခန်းငယ်23မှာအခုလိုတွေ့ရပါတယ်သစ်တိုင်၌စွဲထားခြင်းကိုခံရသောသူသည်ကျင့်ခြင်းကိုခံရတော်သူဖြစ်လို့တွေ့ရပါတယ်အဲ့ဒီတော့ယေရှုဟာလဝကတိုင်မှာရိုက်ထားခြင်းကိုခံရတော်သူဖြစ်တဲ့အတွက်ယေရှုဟာကျင့်ခြင်းကိုခံရတော်သူဖြစ်ပါတယ်လူအတော်များများကအမင်္ဂလာသိခြင်းဆိုအစိမ့်သိတဲ့လူကမှကိုးကွယ်ရသလားလို့ဆိုတတ်ကြပါတယ်အဲ့ဒါစိတ်ဆိုးစရာမဟုတ်ပါဘူးအမှန်အတိုင်းသူတို့ပြောနေကြတာဖြစ်ပါတယ်အဲ့ဒီထက်ပြင်းထန်တဲ့အထင်သေးတဲ့ဇာတ်တွေရှိနေသေးရင်လဲဘလို့ပဲပြောပြောစိတ်ဆိုးဖို့မဟုတ်ဘူးကျင့်ချင်းအမင်္ဂလာနဲ့ယေရှုလဝါကားတိုင်မှာအသေးခံခဲ့တာမှန်ပါတယ်ကျင့်ချင်းအမင်္ဂလာနဲ့ယေရှုလဝါကားတိုင်မှာရိုက်ထားခြင်းကိုခံခဲ့တာဟာအပြစ်ရှိတဲ့မိတ်ဆွေနဲ့ကျွန်တော်အတွက်ကြောင့်ဖြစ်ပါတယ်လို့ဂလာတိဩဝါဒစာအခန်း3အခန်းငယ်23မှာအခုလိုအတိအလင်းဖော်ပြထားပါတယ်ထို့ကြောင့်ဘုရားသခင်ရှေ့တော်၌ပြည့်ညတ်တရားအဖြစ်အဘယ်သူမျှဖြောင့်မတ်ရသူမရောက်နိုင်ဟုထင်ရှားလျက်ရှိ၏သစ်တိုင်၌စွဲထားခြင်းကိုခံရသောသူတိုင်းကျင့်ခြင်းကိုခံရသောသူဖြစ်သည်ဟုစံစာလာသည်နှင့်အညီခရစ်တော်သည်ငါတို့အတွက်ကြောင့်ကျင့်ခြင်းကိုခံရသောသူဖြစ်၍ငါတို့ကိုပြည့်ညတ်တရား၏ကျင့်ခြင်းမှရွေးနှုတ်တော်မူပြီလို့အတိအလင်းဖော်ပြထားပါတယ်မာကုအခန်း15အခန်းငယ်14မှာဆက်ပြီးဖော်ပြထားတဲ့အချက်ကတော့စစ်သူရဲများကယေရှုရဲ့အဝတ်တော်ကိုမဲချပြီးတော့ခွဲဝေယူကြတဲ့အကြောင်းကိုတွေ့ရပါတယ်။ယောဟန်အခန်း19အခန်းငယ်23ကနေ24မှာယေရှုရဲ့အဝတ်တော်ကိုလေးပိုင်းပိုင်းပြီးတော့တယောက်တစ်ပိုင်းစီယူကြတဲ့အကြောင်းယေရှုရဲ့အတွင်းခံအင်ကြီးကိုတော့ချုပ်ယူမဲ့ရက်လောက်ထားတဲ့အင်ကြီးဖြစ်တဲ့အတွက်စစ်သူရဲများကအင်ကြီးကိုမဆုပ်ဘဲနဲ့ဘယ်သူရမလဲဆိုတာကိုစရည်တံချကြဖို့အချင်းချင်းပြောဆိုတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအချက်ဟာလည်းပဲစာလံ22အငယ်18ပြည့်စုံခြင်းဖြစ်ပါတယ်စာလံ22အငယ်18မှာအခုလိုဖော်ပြထားပါတယ်အကျွန်ုပ်အဝတ်ကိုအချင်းချင်းဝေဖန်၍အကျွန်ုပ်အင်ကြီးကိုစရေးတံချပါ၏လို့ဖော်ပြထားပါတယ်အခန်းငယ်25အရာယေရှုကိုလဝကားတိုင်းမှာရိုက်ထားတဲ့အချိန်ဟာနာနဲ့တစ်ချက်တည်းအချိန်ကျွန်တော်ရဲ့အချိန်နဲ့တော့နာနဲ့6နာရီဖြစ်ပါတယ်အခန်းငယ်26မှာယေရှုရဲ့ခေါင်းတော်ပေါ်မှာကတ်ထားဖို့ယေရှုရဲ့ပြစ်မှုကိုဖော်ပြထားတဲ့ဂမိလိပ်စာကိုပိလတ်မင်းကယုဒရှင်ဘုရင်လို့ရေးထားပါတယ်။အဲဒီဂမိလိပ်စာကိုဟီဘဲဘာသာ၊ဟေလဒဘာသာ၊ယောမဘာသာတို့ဖြင့်ရေးထားပါတယ်။အဲဒီဂမိလိပ်စာကိုဖတ်ကြတဲ့ယုဒယစ်ပရောဟိတ်အကြီးတို့ကပိလတ်မင်းထံကိုသွားပြတော့ယုဒရှင်ဘုရင်ဟုမရေးပါနဲ့။ငါသည်ယုဒရှင်ဘုရင်ဖြစ်သည်ဟုသူစုချောင်းကိုရေးတော်မူပါဟုရှောက်ကြလျင်ပိလတ်မင်းကငါရေးပြီးသောအရာကိုငါရေးပြီဟုပြန်ဆို၏လို့ယောဟန်အခန်း19အငယ်21မှာတွေ့ရပါတယ်ပိလတ်မင်းရေးလိုက်တဲ့ကမီးလိပ်စာဟာယေရှုကိုလဝါကားတိုင်းမှာရိုက်ထားဖို့သူ့ကိုဖိအားပေးကြတဲ့ယုဒလူတို့ကိုကလှဲ့စားချေတဲ့လောက်ရဖြစ်တယ်လို့ယေရှုကိုအထင်သေးစော်ကားတဲ့စကားလည်းဖြစ်ပါတယ် မာကုအခန်း15အခန်းငယ်28ကနေ28မှာယေရှုနဲ့အတူဓမ္မနှစ်ယောက်တို့ကလည်းလက်ရတော်ဘက်မှတစ်ယောက်လက်ဝဲတော်ဘက်မှတစ်ယောက်လက်ဝါးကားတိုင်းမှာရိုက်ထားတဲ့အကြောင်းအဲ့ဒါဟာလည်းပဲဟေရှာယအနာဂတ်ကျမ်းအခန်း53အငယ်7မှာဖော်ပြထားတဲ့ကျမ်းစာချက်ပြည့်စုံခြင်းဖြစ်ပါတယ်အခန်းငယ်32အရယေရှုနဲ့အတူလက်ဝါးကားတိုင်းမှာရိုက်ထားခြင်းခံရတဲ့ဓမ္မနှစ်ယောက်တို့ကလည်းယေရှုကိုကဲ့ရဲ့တဲ့သူတွေအတိုင်းကဲ့ရဲ့အပြစ်တင်ကြတဲ့အကြောင်းတွေ့ရပါတယ်အခန်းငယ်29မှာလမ်းမှာသွာလာသောသူတို့ကလည်းဟဲ့ဗိမာန်တော်ကိုဖြူဖြတ်၍သုံးရက်အတွင်းတွင်တိဆောက်ပြန်သောသူကိုကိုကိုကဲတင်လော့လဝါကတိုင်မှဆင်းလော့ဟုမိမိတို့ခေါင်းကိုညှိ့၍ကဲ့ရဲ့သောစကားနှင့်ပြောဆိုကြ၏လို့တွေ့ရပါတယ်ယေရှုကိုနှုတ်နဲ့စော်ကားတာကိုအာမရလို့အမူအရာနဲ့ပါလောင်ပြောင်ကဲ့ရဲ့ခဲ့ကြပါတယ်ယူဒဘာသာရေးကောင်းဆောင်များနဲ့ယူဒတရားလွှတ်တော်အဖွဲ့ဝင်လူကြီးများကလည်းအခန်းငယ်31ကနေ32မှာယေရှုကိုအခုလိုပြည့်ရဲ့ပြုခဲ့ကြပါတယ်ဤသူသည်သူတပါးတို့ကိုကယ်တင်တတ်ဤကိုကိုမကယ်တင်နိုင်ပါတကားငါတို့မြင်၍ယုံကြည်စေခြင်းဟာဤသီလရှင်ဘင်တည်းဟူသောခရစ်တော်သည်လက်ဝါးကတိုင်မှယခုစင်ပါလေစေဟုအချင်းချင်းပြည့်ရဲ့ပြု၍ပြောဆိုကြ၏လို့တွေ့ရပါတယ်ယေရှုဟာဖန်စီခံရတဲ့အချိန်ကနေစပြီးလဝါကတိုင်မှာရိုက်ထားခြင်းကိုခံရတဲ့အချိန်တိုင်အောင်အမျိုးမျိုးသောလောင်ပြောင်ကဲ့ရဲ့ခြင်းစော်ကားခြင်းတွေကိုခံခဲ့ရပါတယ်လဝါကတိုင်မှာချိန်ချင်းအမင်္ဂလာနဲ့ရိုက်ထားခြင်းကိုခံရတဲ့ယေရှုဟာလူတို့ရဲ့အမြင်မှာတော့အထင်သေးစရာရေစရာဟာသလို့ဖြစ်နေပေမဲ့အပြစ်ရှိတဲ့လူတို့အတွက်ဘုရားသခင်ကယ်တင်တော်မူခြင်းအမှုကိုပြည့်စုံစေတော်မူသောသူဖြစ်ပါတယ်ယေရှုကအပြစ်ရှိသောလောကီလူသားများရဲ့ကိုစားလက်ဝါးကတိုင်မှာဘုရားသခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံခဲ့ရပါတယ်။မိသူမဆိုဘုရားသခင်ရှေ့တော်မှာအပြစ်ရှိသောသူဖြစ်တဲ့အကြောင်းကိုကိုကိုနားလည်ဝန်ခံပြီးနောင်တတရားနဲ့ယေရှုဖခင်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံတဲ့သူတိုင်းအပြစ်စီရင်ခြင်းကနေသာဝရလွတ်မြောက်ရသောအခွင့်ဘုရားသခင်အမွေခံသားဖြစ်ရသောအခွင့်ကိုဘုရားသခင်ပေးတော်မူပါတယ်။ယေရှုဖခင်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်အခုဘဝကလေးကနောင်ဘဝတေချာစိတ်ချမှုကိုရရှိနိုင်တဲ့အကြောင်းယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ကောင်းချီးပေးပါစေ